ဒုတိယကာကွယ်ရေးဝန်ကြီးလည်းဖြစ်ဒုတိယလေကြောင်းရန်ကာကွယ်ရေးဦးစီးချုပ်လည်းဖြစ်တဲ့ဗိုလ်ချုပ်ကြည်ဝင်းကိုဖယ်ရှားလိုက်တာဟာမြန်မာတပ်မတော်တွင်ဘလောက်ပဲအစ်စ်မြင့်စီနီယာကြကြဘလောက်ပဲအထက်ပညာထူးချွန်မှုတွေရှိရှိအုပ်စုကြောတော်နောက်ခံမတောင့်တင်းရင်အချိန်မရွေးရာထူးပြုတ်ကျသွားနိုင်တယ်ဆိုတာကိုထပ်မံပြသလိုက်တာပဲဖြစ်တယ်လို့ပြည်တွင်းပြည်ပစည်ရေးလိလာတွေကတုံ့တက်ကြပါတယ်ဒုတိယကာကွယ်ရေးဝန်ကြီးဖြစ်တဲ့ဗိုလ်ချုပ်ကြည်ဝင်းရဲ့လုတ်ပိုင်ခွင့်နဲ့အခန်းကဏ္ဍဟာမူဝါဒပိုင်းဆိုင်ရာမှာအရေးသိမ့်မပါလှပေမဲ့လက်တွေ့အကောင်အထည်ဖော်မှုတွေမှာတော့အချက်အချာကျတယ်လို့ထိုင်းနိုင်ငံအခြေစိုက်စစ်ဖက်အရက်ဖက်ဆက်ဆံရေးကိုလေ့လာနေသူဦးဝင်းမင်းကအခုလိုရှင်းပြပါဗျာဒီ
ကစားကတော့သူ့အနေနဲ့ကဒုကာကွယ်ရေးဝန်ကြီးနေရာကိုတာဝန်ရသလိုပေါ့နော်နောက်တစ်ခုကဒီလေကြောင်းရိုက်ကာကွယ်ရေးမှာလည်းအဓိကတာဝန်ယူထားတဲ့နေရာရှိပါတယ်အဲ့တော့ဒီဒုဝန်ကြီးအနေနဲ့ကတော့ဒီခိတ်ပိုင်းမှာရှိတဲ့ကကဒီဗိုလ်ချုပ်မှုကြီးဟလာဆန်းရှည်တို့ဒုဗိုလ်ချုပ်မှုကြီးမောင်အေးတို့ရဲ့အောက်မှာသူတို့ကတကယ်ကိုအစိမ့်အရာရှိနေနေပေါ့နော်ဟိုတာဝန်ထမ်းဆောင်တာဖြစ်ပါတယ်အဲဒါပေမဲ့ဟို policy ပိုင်းလုပ်တတ်တယ်ဆိုလို့ရှိရင်တော့သူတို့ကအကောင့်ထဲပေါ်ရေးအပိုင်းတွေအဓိကပို့လို့ရတာများပါတယ်ဥပမာ air defense ပြန်ပြောလာလေကြောင်းကာကွယ်ရေးတက်ဒီဆောင်မဲ့ဆိုတဲ့ policy ကိုတော့အပေါ်လာတယ်ပေါ့နော်ဒါပေမဲ့ဒီ key တဲ့ကျွန်တော်ကဒီ channel တွေကိုဟလာဘယ်လိုချမယ်ဟလာဘယ်နေရာမှာချမယ်အဲလိုသိစမျိုးတွေမှာအသေးစိတ်တွေကိုတော့ကျွန်တော်ကဗိုလ်ချုပ်ကြည်ဝင်းတို့ကလုပ်ရတာဖြစ်ပါတယ်အဲဒီခါကျတော့ကျွန်တော်အနေနဲ့ကဒီ knock ွယ်ကနေပြီးတော့တော်တော်လေးဟိုအရေးပါတဲ့နေထိုင်နေရှိပါတယ
်2006ခုနှစ်နှစ်ဆန်းပိုင်းမှာအရှိမျောက်တိုင်းရမခတိုင်းမှုဗိုလ်ချုပ်မြင့်လှိုင်ကိုလေကြောင်းရန်ကာကွယ်ရေးအကြီးအကဲအဖြစ်ခန့်အပ်ပြီးတဲ့နောက်ဗိုလ်ချုပ်ကြည်ဝင်းနဲ့ဗိုလ်ချုပ်မြင့်လှိုင်ကြားမှာပဋိပက္ခတွေဖြစ်လာတယ်လို့ပြည်တွင်းစစ်ဖက်နဲ့နှိစက်သူတို့ကအတည်ပြုပြောဆိုပါတယ်။ဗိုလ်ချုပ်မြင့်လှိုင်ဟာရာထူးအဖြစ်အကြီးအကဲဖြစ်ပေမဲ့လည်း DSA အပတ်စဉ်ရတော့18ဖြစ်တဲ့အတွက်အပတ်စဉ်17ဆင်းဖြစ်တဲ့ဗိုလ်ချုပ်ကြည်ဝင်းထက်အများကြီးငယ်ပြီးတော့ဂျူနီယာကျပါတယ်။အဒါအပြင်ဗိုလ်ချုပ်ကြည်ဝင်းဟာဒုတိယလေကြောင်းရန်ကာကွယ်ရေးချုပ်နဲ့ဒုတိယကာကွယ်ရေးဝန်ကြီးတာဝန်တွေကိုမထမ်းဆောင်နေကြတဲ့ကတက်မတော်အမြောက်တက်မှာနှွန်ကျုပ်အဆင့်အထိနှစ်ပေါင်း30ကျော်တာဝန်ယူခဲ့သူအတက်ပညာပိုင်းဆိုင်ရာကျွမ်းကျင်ထူးချွန်မှုရှိသူဖြစ်ပါတယ်။ဒါပေမဲ့ဗိုလ်ချုပ်မြင့်လှိုင်လေကြောင်းရန်ကာကွယ်ရေးအကြီးအကဲဖြစ်လာပြီးတဲ့နောက်လုပ်ငန်းပိုင်းဆိုင်ရာကိစ္စတွေကိုနားမလည်တဲ့ဗိုလ်ချုပ်မြင့်လှိုင်နဲ့တကယ်နားလည်တက်ကြွသူဖြစ်တဲ့ဗိုလ်ချုပ်ကြည်ဝင်းကြားမှာပြဿနာတွေတက်လာခဲ့ကြောင်းနောက်ဆုံးမှာတော့ဗိုလ်ချုပ်ကြည်ဝင်းဟာအမိန့်နာခံမှုမရှိဘူးလို့ဗိုလ်ချုပ်မြင့်လှိုင်ကဗိုလ်ချုပ်မှုကြီးတန်းရွှေနဲ့ဒုတိယဗိုလ်ချုပ်မှုကြီးမောင်အေးတို့စီကိုတိုင်ကြားပြီးတဲ့နောက်ဗိုလ်ချုပ်ကြည်ဝင်းကိုရာထူးကဖယ်ရှားခဲ့တာဖြစ်တယ်လို့စေယုံကျုံနဲ့နေဆက်သူတို့က RFA ကိုပြောပြပါတယ်။တရုတ်မြန်မာနယ်စပ်အခြေစိုက်စည်ရေးလိလာသူဦးအောင်ကျော်စောကလည်းဒါဟာဖြစ်နိုင်တဲ့အကြောင်းအခုလိုပြောဆိုပါတယ်
။ကျွန်တော်စိတ်ချင်ပြောရတော့ဒီဗိုလ်ကြည်ဝင်းကိုလုပ်တဲ့ကိစ္စကတော့ဖြစ်နိုင်ပါလေ။အဲ့လိုသူကအဲ့ဒီဘိုးမောင်အေးရဲ့အချိန်အဝါနဲ့သူမောက်ပါခဲ့တာလေအများကြီးဖြစ်ခဲ့တယ်အဲ့တော့တခြားလို့သူဖော်ပြချက်ကကြည့်ရင်ဒီတော်တော်များများပေါ့ဗျာဟိုဒေတာမှာဆက်ဆံတာရောအထူးသဖြင့် professional လုပ်ငန်းတော်များလုပ်နေတဲ့ဒီလုပ်နေတဲ့လူတွေကပတ်သက်ကြွညင်မှုနဲ့လုပ်ငန်းတွေပတ်သက်သူကဘာမှမကြွညင်ဘူးတစ်ဖက်မှာလည်းသူက very ambitious သူသိပြီးတော့ဟိုအပေါ်ရောက်ရှင်တဲ့နေဒီရပက်စိတ်ကြီးတဲ့သူဖြစ်တယ်အဲ့တော့ရပက်ကြီးတဲ့အခါမှာသူကပြင်းချင်းရှိတဲ့လူကိုသူကနင်းလိုက်ခြေလိုက်လို့ပြတ်လာတာဘိုးကြီးဝေးရသူတို့အပတ်စဉ်နဲ့အများကြီးကြည့်တဲ့ DS 11ကဖြစ်တယ်။ရှောင်းလို့လူဟောင်းကြီးတွေဖြစ်တယ်။နောက်သူကယ်ရီယာအမြောက်တက်ထဲမှာပရော်ဖက်ရှင်နယ်တကယ်အမြောက်စစ်သားလို့ပြောလို့ရတယ်။အဲ့တော့ तू ကတကယ်ကိုတက်နိုခိုက်တယ်လို့ပြောလို့ရတယ်ကွာ။တစ်ထက်မှာတကယ်တမ်းသူတို့ဂျုံဖြစ်ခဲ့ကြတယ်ပြောလား။၄ရောက်ပဲရှိတယ်။မနစ်ကပြင်မနာမှာစတဲ့ခံလိုက်ရတယ်ဘိုးဘကြော့ online ပေါ့။ကာကွယ်တူဝင်ကြီးကအင်ဂျင်နီယာကဘကြော့ online နဲ့ဒီကိုကြည်ဝင်းနဲ့ရှိကိုကြည်ဝင်းကဒီကြောင့်အရာရှိနဲ့အရာရှိလုပ်ငန်းနဲ့ပတ်သက်တော်တော်များကြွားနေလုပ်ခဲ့တယ်လီကြောင်းကာကွယ်ရေးတဲ့ပတ်သက်လို့ပေါ့ဟိုတော့အနောက်တားအောင်မှာဒါတွေကထားတာကိုခုပါလာခွတ်ထုတ်တာအောင်အဲ့တော့လုပ်ငန်းတချို့တွေမှာသူဘယ်လိုမှမချင်နိုင်ဘူးဘောဖြစ်နိုင်ကဒီမှာကြွားလဲလုတ်ပြချင်တယ်လူကြီးကမှသူဘာဖြစ်နေလဲဒါပေမဲ့သူ့ရဲ့ခလုတ်ကသေးကဘူဂျီဝင်းဖြစ်နေတာဘူဂျီဝင်းအတော်တော်တီးရတယ်သူကာကွယ်ရေးဝန်ကြီးဖြစ်တာကဘူဂျီဝင်းကလည်းထိုက်လိုက်တယ်နာသူချို့ရတယ်သူပြောလို့ objection လုပ်လို့ရှိတယ်အဲ့တော့ဒါကြောင့်သူဘူဂျီဝင်းကိုသူဆရာသမားအချိန်နဲ့နင်းလိုက်ပြီးသူတရားကိုရက်လာတာဖြစ်တယ်ဒါဖြစ်နိုင်ပါတယ်
ဦးဝင်းမင်းကတော့ဗိုလ်ချုပ်မြင့်လှိုင်နဲ့ဗိုလ်ချုပ်ကြည်ဝင်းသာပဋိပက္ခဟာသူတို့နှစ်ဦးကြားဖြစ်တဲ့ပဋိပက္ခထက်ပိုပြီးတော့ကြီးမားနိုင်တယ်။အဲ့ဒီနည်းအားဖြင့်ပြောရရင်စစ်တပ်တွင် DSA 17အပတ်စဉ်စင်းတွေကိုထိန်းချုပ်ဖို့ရည်ရွယ်တာလည်းဖြစ်နိုင်တယ်လို့အခုလိုသုံးသပ်ပါတယ်
။ဒီနေရာမှာဖြစ်နေတာကခုနကဒီဗိုလ်ချုပ်ကြည်ဝင်းအနေနဲ့ပေါ့နော်။ဟိုခုနကဗိုလ်ချုပ်မြင့်လှိုင်ကြောင်းလဲလို့ရှင်းတာတွေကိုဟလာအာခုခံကာကွယ်ပြီးပြောတဲ့နေရာမှာပေါ့နော်။အဓိကကတော့ဒီသူ့ရဲ့စွမ်းကျင်မှုအပြင်နောက်တစ်ခုကသူနဲ့နီးစပ်ခဲ့တဲ့သူ့ရဲ့အတန်းပေါ်တွေဖြစ်တဲ့ပေါ့နော်။အာဒီအခုတက်မတော်ပိုင်းမှာလည်းဖိတ်ပိုင်းမှာရှိတဲ့လူတွေရဲ့ ကျွန်တော်တို့ရာကျဲလို့ရခဲ့တဲ့အတွက်ပေါ့နော်အခုလည်းလုပ်ခဲ့တာဖြစ်ကောင်းဖြစ်နိုင်ပါတယ်ဆိုလိုတာကတို့ဒီရက်စီဆက်တင်မှာဟာကကျွန်တော်ကဘုရားကြီးသူရရှင်မပါဝင်ဒီတက်ကဦးစီးကျော်သူ့ဘုရားကြီးစိုးတင်ကလည်းဟိုဒီရက်စီဆက်တင်ကလည်းဖြစ်ပါတယ်အဲ့ဒီခါကျတော့ဒီအဖွဲ့ရဲ့ကာကွယ်မှုကြောင့်ကျန်အားခံတယ်ဆိုတဲ့သဘောမျိုးပေါ့နော်အဲဘုရားမြင့်လိုင်ကနေပြီးတော့ဟာသူရ င်းနဲ့ဒါကိုကျွန်တော်တို့ကြိုပြီးတော့အခုထည့်ရနော်ဟိုရှင်းရှင်းလင်းလင်းအဲပြည့်စုံတတအရေးယူထားတဲ့အဲအဲ့လိုမျိုးအဲအယုံသွင်းနေတာချက်ကောင်းဖြစ်နေပါတယ်အဲ့ဒါကြောင့်လည်းပြုပ္ပုံမှုကြီးမောင်းရင်းနေနေပေါ့နော်ရှင်းကျွန်တော်ကပြုပ္ပုံမှုကြီးကန့်ရှိကိုထပ်ပြီးတော့အယုံသွင်းပြီးတော့ဟလာဒီ DSA ဟလာ7အုပ်စုဖွဲ့တာကိုချုပ်တင်ကာဝယ်ဖို့အတွက်ဆိုတဲ့သဘောမျိုးပေါ့နော်ပထမအဦးဆုံးအရေးယူတဲ့ကိစ္စမျိုးဖြစ်နေပါတယ်
ဟဲ့ဘလူးဘဲဖြစ်ဖြစ်ပူဇုတ်ကြည်ဝင်းကိုဖယ်ရှားလိုက်တာဟာမြမတက်မတော်တွင် professional ဖြစ်သူအတတ်ပညာပိုင်းဆိုင်ရာထူးကျွန်သူတွေကလူမှန်နေရာမှန်မရရှိပဲဂိုင်းကနဝင်အုပ်စုဝင်တွေကသာတွင်ကျယ်နေတာကိုပြသနေတာပဲလို့ပြည်ရင်းပြည်ပစည်ရေးလိလာတွေကတုံ့တက်နေကြကြောင်းပါခင်ဗျာ